IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းဖို့ Syria နိုင်ငံကိုထွက်ခွာသွားခဲ့ကြသူဗြိတိန်နိုင်ငံဘွားတွေကိုပြန်ပြီးတော့လက်ခံမလားဆိုတာနဲ့သူတို့ကိုအရေးယူမလားဆိုတဲ့ကိစ္စတွေကဗြိတိန်ဆိုးရအတွက်ကြီးမားတဲ့ဖိအားတွေဖြစ်နေပါတယ်လော့စဲအမေရိကန်ဥဆောင်တဲ့ Kurd တပ်ဖွဲ့တွေတရှိရာ Syria နိုင်ငံအရှေ့မြောက်ပိုင်းမှာ IS စစ်သွေးကြွတွေကိုထောက်ခံပူးပေါင်းခဲ့တဲ့ဗြိတိန်နိုင်ငံဘွားတွေဒါစင်နဲ့ချီပြီးတော့ရှိနေပါတယ်တခြားဥရောပနိုင်ငံတွေလိုပဲဗြိတိန်နိုင်ငံကလည်း IS စစ်သွေးကြွနဲ့တော်ပြီးတော့ပူပေါင်းခဲ့တဲ့သူတို့ရဲ့နိုင်ငံသားတွေကိုပြန်ပြီးတော့လက်ခံဖို့အရေးလက်တော်နေခဲ့တာပါ IS သွေးကြွအဖွဲ့နဲ့တော်ပြီးတော့ပေါင်းခဲ့ကြသူတွေထဲမှာတိုက်ခိုက်ရေးအတွက်တွားခဲ့ကြတဲ့အမျိုးသားတွေဒါမှမဟုတ် Jihad သူတို့သမီးအဖြစ်လက်ထပ်ခဲ့ကြတဲ့သူတို့သမီးတွေအပြင်အမျိုးသမီးတွေအပြင်သူတို့ရဲ့ကလေးတွေလည်းရှိနေပါတယ်သူတို့ရဲ့မွေးဖွားရနိုင်ငံတွေကိုပြန်လာဖို့လက်ခံခဲ့တဲ့သူကအနေချင်းပဲရှိနေပြီးတော့ယာနဲ့ချီတဲ့သူတွေကတော့မွေးဖွားရနိုင်ငံရင်းကိုပြန်လာရေးဥပဒေဆိုင်ရာဒါမှမဟုတ်နိုင်ငံရေးရာဖြစ်ရှိနိုင်တဲ့အခြေအနေတွေကိုစောင့်ဆိုင်နေကြပါတယ်။သူတို့တွေပြန်လာဖို့အတနာခံစာတင်ထားမှုတွေဟာတော်တော်များများရှိနေပြီးဒီမှုတွေကိုမကင်တွယ်ပဲပြစ်ပယ်ထားတာကိုခံနေကြပါတယ်။အခုတစ်ပတ်ထဲမှာပဲဗြိတိန်ကဒီဆက်ကျော်တက်မိန်ကလေးတူဗြိတိန်နိုင်ငံကိုပြန်လာခြင်းနဲ့လို့ပြောဆိုတဲ့အကြောင်း The Times သတင်းစာမှာပေါ်ထဖို့နေတုန်းကဖော်ပြခဲ့ပါတယ်။အသက်16နှစ်အရွယ်ရှီမီယာဘီဂန်ဟာ IS တွေ့ကြရတဲ့ပူပေါင်းမှုသူ့ရဲ့တငယ်ချင်းနှုတ်နဲ့တူစီးရီးယားနိုင်ငံကို2015ခုနှစ်ကထွက်ခွာသွားခဲ့ပါတယ်။စီးရီးယားမှာ Dash IS တွေကြွတူနဲ့တူလက်ထပ်ခဲ့ပြီးတော့ကလင်းနူးမွေးဖွားခဲ့ပြီးမှမကြမ်းပါလို့အဲ့ဒီကလင်းနူးဦးလုံးတည်ဆုံးခဲ့ရပါတယ်။လောဆယ်သူ့မှာနောက်ထပ်ကိုဝင်တစ်ခုရှိနေပါပြီ။အဲ့ဒီကိုဝင်စိတ်ချလက်ချနဲ့လုံလုံခြုံခြုံမွေးမြူနိုင်မှုစီးရီးယားနိုင်ငံရှေ့ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်းကနေလုံခဲ့တဲ့နှစ်ပတ်တုန်းကပေကန်ထွက်ပြေးခဲ့ပါတယ်။